Welcome to the Voice of America in Burmese.
Mingala nyane khe ma tota shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 26ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 DC စီစဉ်တွေကို line to meter 7925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါအခုညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအာရှခီးစဉ်သွားရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကမ်ဘောဒီးယားနိုင်ငံအရောက်မှာတော့လူ့ခွင့်ရေးနှစ်နိုင်ငံအကျိုးတူကုံသွယ်ရေးတို့ကိုအဓိကထားပြီးကမ်ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့အရှေ့အလယ်ပိုင်းဒေသခီးစဉ်ကတော့ဒေသရင်းတရုတ်ဩဇာကိုချဲ့နိုင်ဖို့ကြိုးပမ်းမှုတစ်ခုအဖြစ်ကြေကြေပြန့်ပြန့်ရှုမြင်နေကြပါတယ်ဒီလိုထိုက်တန်းရောက်တဲ့တွင်ကိုကိုအောင်နဲ့အတူညင်ညာပေးပါမယ်ရှင်
။ကောင်းပါပြီ။ထွန်းအောင်ဆန်းစုကြည်ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ကော်မရှင်တပ်ဖွဲ့တစ်ခုလုံးကိုတွေ့ဆုံပြီးကျေးဇူးတင်ဂုဏ်ပြုစကားပြောကြားခဲ့တဲ့ဆိုတဲ့သတင်းမှာတော့
ရွေးကောက်ပွဲပြီးတော့ရွေးကောက်ပွဲကလူစုနဲ့နဲ့ငွေနဲ့အောင်မေလာတင်ပါနေတာကိုကျေးဇူးတင်နဲ့လာပြောတဲ့ဘက်ကအမှန်တောင်းတာပေါ့ဗျာ။အင်းမကောင်းကောင်းတာ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံဦးမြင့်နိုင်ပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်အစိုးရတစ်ကိုဦးဆောင်ဖွဲ့စည်းမဲ့ NLD ဥက္ကဋ္ဌတောင်ဆန်းစုကြည်အတွက်တက်မတော်နဲ့တွေ့ဆုံမှုဟာကောင်းသောတွေ့ဆုံမှုတစ်ခုဖြစ်ရှုမြင်နေကြတဲ့တဲ့ကချင်ပြည်နယ်ဖားကန်ဒေသမှာဝင်စစ်ခဲ့တဲ့ကြောက်စိန်တူဖော်ရေးလုပ်ငန်းသုံးရင်ရန်ရာစင်ဟာအဲ့ဒီထက်မကပိုများတယ်လို့ဒေသခံတွေပြောဆိုနေတဲ့တဲ့နဲ့မြန်မာနိုင်ငံမှာအချိန်အခါမဟုတ်မိုးရွာသွန်းရတဲ့အကြောင်းရင်းတွေကိုတင်ပြတော့ဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရတဲ့တွေကိုမှတ်တင်ကြီးထိုက်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်။
ကမ်ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကမ်ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးလူ့ခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေနဲ့နိုင်ငံကျိုးတူကုံသွယ်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတွင်လူ့ခွင့်ရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်မှုတွေကအရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အတိုက်ခံပါတီခေါင်းဆောင်ကင်းစွန်ခါတို့အပါအဝင်တာဝန်ရှိသူတွေနဲ့တီးကြစီတွေ့ဆုံဆွေးနွေးပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီကသတင်းထောက်တွေကိုခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအတွင်းလူ့ခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုအလေးထားပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကရွေးကောက်ခံလွှတ်တော်အမတ်တွေအားလုံးတိုက်ခိုက်ခံရမယ့်အရေးဖမ်းဆီးခံရမယ့်အရေးတွေကိုစိုးရိမ်ကြောက်ရွံ့နေစရာမလိုပဲသူတို့လှုပ်ဆောင်စရာရှိတာတွေကိုလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ရစေရေးဒီမိုကရေစီအစိုးရတရားမှာတာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။အခုတော့ဝင်ကြီးကယ်ရီဟာသူ့ရဲ့အာရှခီးစဉ်အဆုံးသတ်အဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့မှရောက်ရှိခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တရုတ်နိုင်ငံကိုမသွားခင်မှာအမေရိကန်နိုင်ငံရဲ့ဝင်ကြီးကယ်ရီကလာအိုနဲ့ကမ်ဘောဒီးယားနိုင်ငံတို့ကိုဝင်ရောက်ခဲ့တာပါ။တရုတ်နိုင်ငံရဲ့ဩဇာတရားမှုအခိုင်အမာရှိနေတဲ့လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်အစိုးရဘက်ကလည်းဆက်ဆံရေးမြင့်တင်နိုင်မှုစဉ်းစားနေတာဖြစ်ပါတယ်။ဒီနိုင်ငံတွေကိုဝင်ကြီးကယ်ရီဝင်ရောက်ခဲ့တာဟာလည်းနောက်လာအတွင်းကယ်လီဖိုးနီးယားဆန်နီလန်ဒ်စ်မှာအမေရိကန်အစိုးရကကျင်းပမဲ့အရှိတောင်အရှာခေါင်းဆောင်နည်းနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်လဲသုံးသပ်သူတို့ကပြောဆိုကြပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်အစိုးရရဲ့လက်တလောဆောင်ရွက်ချက်တွေအပေါ်မှာဘလို့တုံ့ပြန်ချမလဲဆိုတာနဲ့ပတ်သက်ပြီးလဲအများရဲ့သဘောဆန္ဒကိုဝင်ကြီးကယ်ရီကတိခောက်ခဲ့ပါတယ်။
အရွယ်မရောက်သေးသူကလေးငယ်တွေကိုတီးတန့်တိုက်ပိတ်ပြစ်ဒဏ်ပေးတဲ့ပေါ်တားမြစ်ချင်းနဲ့အရွယ်ရောက်သူတွေပေါ်တိုက်ပိတ်ပြစ်ဒဏ်ပေးမှုကိုလည်းကန့်သက်သွားဖို့စာရာတွေပါဝင်တဲ့အချင်းချင်းစနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရိတ်အိုဘားမားကအတည်ပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတီးကြားတိုက်ပိတ်ခံထားသူအချင်းသားသသိန်းလောက်ရှိတယ်လို့သမ္မတအိုဘားမားကတင်လာနေတော့ The Washington Post သတင်းစာကအတွင်းမြင်ဆောင်ပါတဲ့ပုံမှာဖော်ပြထားပါတယ်။အဲ့လိုခွဲခြားချုပ်နှောင်မှုကြောင့်ထီးကျန်ဖြစ်စေပြီးစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေပိုးပြီးတော့ဖြစ်စေပါရယ်အမေရိကန်ပြည်ထောင်စုဟာပြန်လည်ပြည်ပြင်လို့တဲ့ဒုတိယအကြိမ်အခွင့်အရေးပေးတဲ့နိုင်ငံဖြစ်ပေမဲ့အခုလိုတီးကြားတိုက်ပိတ်ချုပ်နှောင်မှုဟာဒီအနေအထားကိုအားနည်းစေတယ်လို့သမ္မတကပြောပါရယ်အဲ့လိုချုပ်နှောင်ခံရတဲ့လူတွေအပြင်လောကကိုရောက်လာတဲ့အခါမှာအလုပ်ကိုကြာရှည်ဆွဲဆွဲမြဲမြဲမလုပ်နိုင်တာမိသားစုနဲ့သဟဇာတမဖြစ်တော့တာနဲ့လူမှုအဖွဲ့အစည်းအတွင်းတက်တွေ့ကြကြပါဝင်မှုမရှိတော့တာတွေဖြစ်စေပါတယ်လို့လည်းဆိုပါရယ်နိုင်ငံတွင်အကျဉ်းသားနှစ်သိန်းနီးပါးရှိနေပြီးတီးကြားတိုက်ပိတ်ခွင့်ကိုပယ်ဖျက်လိုက်ရင်အကျဉ်းကျနေခြင်းအတွင်တိုက်ပိတ်ခံထားရတဲ့အရွယ်မရောက်သေးသူလူငယ်တွေနဲ့တိတ်ပြစ်မှုကြီးကြီးမားမားမလုပ်ခဲ့သူတသောင်းလောက်အပေါ်ဒီဥပဒေတည်ရောက်မှုရှိမယ်လို့ဆိုပါရယ်ခင်ဗျာ
American Democratic Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ကိုယ်စားလှယ်3ဦးတို့ဟာသူတို့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးမှုကိုတနင်္လာနေ့တုန်းက Iowa ပြည်နယ်မှာပြုလုပ်ခဲ့ပါတယ် အိုင်ဝါပြည်နယ်ဟာ2016ခုနှစ်အတွက်ရထားတဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့လမ်းမဲ့သတင်းပတ်ကြားရင်းလမ်းနဲ့ချီကြမြင့်မဲ့ပါတီအတွင်းရွေးချယ်မှုတွေကိုစတင်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ Hillary Clinton ကတော့သမ္မတဘရက်ကိုဘားမားရဲ့အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့သူမရဲ့အတွေ့အကြုံတွေကိုအဓိကထားပြောဆိုခဲ့ပြီးသူမဟာတကယ့်ကိုလက်တွေ့ကြကြလောက်ကန်ဆောင်ရွက်နိုင်တဲ့သူဖြစ်တဲ့အကြောင်းမဲဆွယ်စည်းရုံးရေးမှာပြောဆိုခဲ့ပါတယ်။တန်တမာရေးနည်းလမ်းဟာနှေးကွေးပြီးပြင်းစရာကောင်းပေမဲ့တန်တမာရေးနည်းလမ်းကိုပဲအသုံးပြုဖို့အားပေးတယ်လို့စစ်ရေးအရာအေးအေးယူမှုတွေဟာနောက်ဆုံးရလတ်အဖြစ်နဲ့သာအသုံးပြုတဲ့လို့လည်းပြောဆိုခဲ့ပါတယ်။မွတ်စလင်တွေကိုနှိမ့်ချပြီးအမေရိကန်တွေရဲ့စံတန်ဘိုးကိုထိခိုက်နှိမ့်နှံအောင်လုပ်တဲ့လူတွေလို့ပြောဆိုခဲ့တဲ့ Republican ဘက်ကကိုယ်စားလှယ် Donald Trump ရဲ့အမှတ်ချက်တွေကိုရည်ရွယ်ပြီးတော့လဲတိုင်းပြည်ကိုကာကွယ်တယ်ဆိုတဲ့နေရာမှာမွတ်စလင်တွေအနေနဲ့အမေရိကန်တွေနဲ့တသားတည်းဖြစ်အောင်လုပ်ရမှာဖြစ်တယ်လို့သူမကပြောဆိုခဲ့ပါတယ်
။ Syria သမ္မတ Bashar al-Assad ရာထူးကဆင်းပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိခဲ့သလိုနိုင်ငံရေးခုံလုံးကိုပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးမရှိဘူးလို့ရုရှားနိုင်ငံသားဝန်ကြီး Sergey Lavrov ကဒီကနေ့ပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြနေ့ဂျနီဗာမှာကျင်းပမယ့်ဆီးရီးယားရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနောက်တစ်ကြိမ်စတင်မှုကုလသမဂ္ဂအနေနဲ့ဆောင်ရွက်နေစဉ်မှာမစ္စတာလာဗရော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းအခုလိုပြောကြားလိုက်တာပါဆီးရီးယားနိုင်ငံမှာကာလကြာရှိဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ဖို့နဲ့ဖွဲ့စည်းပုံခြေကံဥပဒေသစ်ရေးဆွဲရေးရွေးကောက်ပွဲကျင်းပရေးစတာတွေပါဝင်တဲ့နိုင်ငံရေးအပြောင်းလဲပေါ်ပေါက်လာဖို့ဦးတည်ပြီးဂျနီဗာမှာအခုလိုဆွေးနွေးပွဲကျင်းပတာပါဆီးရီးယားသမ္မတအာဆက်ကိုခေါ်လုံခြင်းပေးဖို့ဘလို့အခက်အခဲမှမရှိဘူးလို့အခုလအစောပိုင်းကတွစ်ဆုံမီးမြန်ကန်တစ်ခုအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပါတယ်။မစ္စတာအာဆက်ထောက်ခံပြီးမစ္စတာအာဆက်ကိုထောက်ခံပြီးရုရှားအနေနဲ့လေးလကြာလေကြောင်းတက်ခဲမှုတွေပြုလုပ်ခဲ့တာကြောင့်ဆီးရီးယားနိုင်ငံတွေကအခြေအနေတွေပြောင်းလဲသွားစေခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးလာဗရော့ဖ်ကအင်ဂါနီကပြောပါတယ်။အာဆက်အစိုးရဟာသူ့ကိုစန့်ကျင်နေတဲ့တပုံတွေနဲ့၅နှစ်နီးပါးကြာတက်ခတ်နေတာဖြစ်ပြီးအခုနောက်ပိုင်းမှာတော့ IS အစိုးရအဖွဲ့နဲ့ပါတိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ကနေအင်ကာနေ့ညနေခင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်အရှေ့လေပိုင်းဒေသကိုပထမဆုံးခီးစဉ်ဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရောက်ရှိခဲ့တဲ့တရုတ်သမ္မတရှီဂျင်ဖင်ရဲ့ခီးစဉ်ပြီးဆုံးသွားပြီဖြစ်ပြီးခီးစဉ်အတွင်းဆော်ဒီအာရေဗျာ၊အီရန်၊အီဂျစ်နိုင်ငံတို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမြင့်တင်ကြမယ်ဆိုပြီးဂရိကဝတ်ပြုခဲ့ကြပါတယ်။အီရန်နိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်းခတ်ပိတ်ဆို့မှုကိုဖိရှားပြီးတရုတ်သမ္မတရဲ့ခီးစဉ်ထွက်ပေါ်လာခဲ့တာပါ။အီရန်ပေါ်စီးပွားရေးတန်းခတ်မှုကိုအဆုံးသတ်လိုက်တဲ့အတွက်ဒေါ်လာဘီလီယံ600တန်ဖိုးရှိတဲ့သဘောတူညီချက်တွေနဲ့တရုတ်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းကြီးပေါ်ပေါက်စေခဲ့ပါတယ်။ဒါပေမဲ့တရုတ်သမ္မတရဲ့အခုခီးစဉ်ကအာရဗ်ခေါင်းဆောင်တွေ၊အီရန်ခေါင်းဆောင်တွေနဲ့နိုင်ငံရေးအပေးအယူအဖြစ်တန်တမာအတိုင်းဝိုင်းချခံမှန်းနေကြပါတယ်။ဒေသရင်းမှာအနောက်စုရဲ့ဩဇာလွှမ်းမိုးမှုကိုအားနည်းသွားစေပြီးတရုတ်အနေနဲ့နိုင်ငံရေးဩဇာချင့်နိုင်ဖို့အတွက်စီးပွားရေးသဘောတူညီချက်တွေကိုအသုံးချဖို့ကြိုးစားနေသလားဆိုတဲ့အပေါ်မှာသုံးသပ်သူတွေနဲ့တန်တမာတွေကြားပြောဆိုနေကြပါတယ်။ရှေ့လေပိုင်းဒေသရင်းအမေရိကန်ရဲ့ဩဇာညှောက်မှုကိုတရုတ်ကပယ်ရှားမှာမဟုတ်ဘူးလို့တရုတ်နိုင်ငံမှာရှင်းဝါသတင်းဌာနကတော့ဖော်ပြထားပါတယ်ရှင်
။ဒေါ်လာ683တန်းကိုကိုယ်ပိုင်ပန်ဆင်းနဲ့လွှဲပြောင်းခဲ့မှုကြောင့်လက်စားတယ်လို့ဆွဆွခံနေရတဲ့မလေးရှားဝန်ကြီးချုပ်နဂျစ်ဘရာဇက်ဟာအဂရီလိုက်စားမှုကနေကင်းရှင်းတယ်လို့မလေးရှားရှင်းနေချုပ်ကပြောကြားလိုက်ပါတယ်။2013ခုနှစ်အစောပိုင်းကနဂျစ်ဘရာဇက်စီကိုပေးခဲ့တဲ့ငွေတွေဟာဆော်ရီတော်ဝင်မိသားစုကနေပုဂ္ဂိုလ်ရေးအရာပေးတဲ့အလူငွေဖြစ်တယ်လို့ရှင်းနေချုပ်မိုဟာမက်အပန်ဒီအလီကသတင်းတောက်တွေကိုအင်ကာနေမှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကမတုံ့ဆွေရသေးတဲ့ဒေါ်လာငွေတန်း620ကိုတော်ဝင်မိသားစုတွေစီပြန်ပေးခဲ့တယ်လို့လည်းအပန်ဒီကပြောပါတယ်။ရန်မုံငွေတွေကိုလက်ထိုးဖို့ပေးခဲ့တာမဟုတ်ဘူးဆိုတဲ့စစ်ဆေးတွေးရှိချက်အပေါ်သူ့အနေနဲ့ကျင့်တဲ့လို့ရှင်းနေချုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဆော်ရီတော်ဝင်မိသားစုအနေနဲ့ဒီလူငွေကိုပါကြောက်ပေးခဲ့လဲဆိုတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိသလိုကျန်ဒေါ်လာငွေ63တန်းနဲ့ပတ်သက်ပြီးတော့ဘာရီဖြစ်ခဲ့လဲဆိုတာကိုလည်းပြောဆိုခဲ့ခြင်းမရှိပါဘူး။အစိုးရပိုင်း One Malaysia Development Barhead Company ရဲ့ရမုံငွေတွေပျောက်ဆုံးနေတဲ့ဆွဆွဲချက်တွေပြီးခဲ့တဲ့နှစ်မှာထွက်ပေါ်လာခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ပေါ်ဝေဘန်ဆွဆွဲချက်တွေထွက်ပေါ်လာခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့မလေးရှားအဂရီလက်စားမှုကော်မရှင်ရဲ့ပထမဆွဆွဲတွေ့ရှိချက်တွေကဒီငွေတွေကိုအမိမသိအရှိအလဲပိုင်းအလူရှင်ကနိုင်ငံရေးအကျိုးမြတ်ရဖို့လှူဒန်းခဲ့တာဖြစ်တယ်လို့ဆိုပါရယ်ဝန်ကြီးချုပ်အနေနဲ့အာဂရီလိုက်စားမှုရှိခဲ့သလားဆိုတဲ့စုံစမ်းမှုတွေကိုစတင်ခဲ့တဲ့ရှေ့နေချုပ်ကိုဝန်ကြီးချုပ်နဂျစ်ကအဲ့ဒီနောက်မှာယာရုကနေဖယ်ရှားခဲ့ပါရယ်ခင်ဗျာ
မလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုပြည်နယ်ကမ်းခြေတစ်ခုမှာတေဆုံးသူ73ဦးရဲ့အလောင်းတွေတောင်တင်းခဲ့တယ်လို့မလေးရှားအနာဘိုင်းတွေကပြောပါရတယ်။တေဆုံးသူတွေထဲမှာအမျိုးသား4ဦးအမျိုးသမီး9ဦးတို့ပါဝင်ပြီးရာသီဥတုဆိုးရတာကြောင့်အင်ဒိုနီးရှားနိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချသူ35ဦးတို့လိုက်ပါလာတဲ့လေပင်လယ်ပြင်မှာနစ်မြုပ်ခရာကနေတေဆုံးခဲ့ကြသူတွေဖြစ်တယ်လို့ခရိုင်ရဲမှူးရာမက်အိုမန်ကပြောပါရတယ်။ရှာပွေကယ်ဆယ်ရေးလုပ်ငန်းတွေတော့ဆက်ပြီးဆောင်ရွက်နေကြပါရရှင်။
မြောက်ကိုရီးယားကိုတရောက်လေပတ်တဲ့အမေရိကန်တက်တူចောင်းသားတဦးကိုဖမ်းဆီးခဲ့တဲ့အပေါ်စိုးရိမ်မှုတွေဗဟေသီးတွေဖြစ်နေပေမဲ့ဖိနှိပ်မှုတွေရှိနေတဲ့အထူးကြောင့်မြောက်ကိုရီးယားနိုင်ငံအလဲပတ်ခီးစဉ်တွေကိုတော့ခီးသွားလာရေးအဖွဲ့အနေနဲ့ဆက်လက်ဆောင်ရွက်နေပါတယ်။ဗာဂျီးနီးယားတက်တူကအသက်21နှစ်အရွယ်အော်ထောက်ဝမ်ဘီယာဟာဇန်နဝါရီလ2ရက်နေ့ကမြောက်ကိုရီးယားမှာအဖမ်းခံခဲ့ရပါတယ်။စွန့်စွန့်စားစားခီးသွားလို့လည်းသူတို့ဘာသာပုံဖော်လေးရှိတဲ့တရုတ်နိုင်ငံဘေကျင်းအခြေစိုက်ရန်ပိုင်အိုနီယာခီးသွားအဖွဲ့ရဲ့အစီအစဉ်နဲ့ဝမ်ဘီယာဟာမြောက်ကိုရီးယားကိုသွားရောက်လေပတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။2015ရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်တဲ့အထိတခဲနဲ့မဲအနိုင်ရခဲ့တဲ့ရွေးကောက်ပွဲအနိုင်ရတိုက်ခန်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်းအောင်ဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံပြီးကျေးဇူးတင်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကပြောပါရယ်။နှစ်ပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုထွန်းအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုဖြစ်ပြီးရွေးကောက်ပွဲကော်မရှင်နဲ့အစိုးရတည်ဦးဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲတွေအတွဲပူပေါင်းလှုပ်ဆောင်မှုတွေဖော်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းတစ်ရက်ဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေကရှုမြင်ပါရယ်။အသေးစိတ်ကိုမဆုမုံကပြောပြထားပါရယ်ရှင်။
ဟုတ်ပါတယ်ဒီကနေ့ဇန်နဝါရီလ26ရက်နေ့အင်္ဂါနေ့မနက်9:00မှာနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံဂုဏ်ပြုစကားပြောကြားခဲ့ပါတယ်ဒါဟာဆိုရင်2015နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲကြီးကျင်းပပြီးစီးချိန်နောက်ပိုင်းအနိုင်ရပါတီဥက္ကဋ္ဌနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ပထမဆုံးအကြိမ်တွေ့ဆုံမှုလည်းဖြစ်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဦးဆောင်မှုနဲ့ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းဂုဏ်ပြုစကားပြောကြားခဲ့တာဖြစ်တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်ရွေးကောက်ပွဲပြီးတဲ့ NLD နေနဲ့ဒီကော်မရှင်ဥက္ကဋ္ဌနဲ့ကော်မရှင်ဖွဲ့ဝင်တွေကိုမတွေ့ဆုံရသလိုလာပြီးဆုံးဖြတ်တဲ့သဘောပါပဲစားပြီးတော့တွေ့ဝင်တောင်းနေရမတွေ့ရသလိုနှုတ်ဆက်ခြင်းလို့ပါလို့တွေ့ဝင်တောင်းပြီးတော့ဒီတွေ့ကြတာပါ
ရွေးကောက်ပွဲမကျင်းပမီနဲ့ရွေးကောက်ပွဲကျင်းပစဉ်နောက်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကြားမဲဆန္ဒရှင်စီရင်ထုတ်ပြန်မှုကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ရွေးကောက်ပွဲမဲရလဒ်တင်နဲ့ပတ်သက်လို့အခြေတင်ငင်းပွားစရာတွေရှိခဲ့ပေမဲ့လို့ရွေးကောက်ပွဲကြီးကျင်းပပြီးတဲ့နောက်ပိုင်းအနိုင်ရပါတီဘက်ကအခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ကိုလာရောက်ပြီးတော့ကျေးဇူးတင်စကားပြောကြားခဲ့တဲ့အပေါ်မှာကောင်းမွန်တဲ့လှုပ်ရက်အဖြစ်နဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်ရတာဝန်ခံဦးမြင့်နိုင်ကလည်းရှုမြင်ပါတယ
်ရွေးကောက်ပွဲပြီးတော့ရွေးကောက်ပွဲကလွတ်လွတ်လပ်လပ်နည်းနည်းတော့အောင်မေတော့ကျင်းပနေတာကိုကျေးဇူးတင်နေလာပြောတဲ့သဘောပါအမှန်တန်ကောင်းလာပါဘူးကွာအင်းမကောင်းကောင်းလာပါဟုတ်လားကောင်းလို့တွေ့ဆုံခဲ့မှာပါကွဘာသာတော့ဦးဝင်းမြင့်ရဲ့ဦးဇော်မြင့်မောင်ရဲ့
နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့ဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့တွေကရှုမြင်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရတက်တို့ဥဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲအတွက်ပူးပေါင်းလှုပ်ဆောင်မှုတွေဖော်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းတစ်ရက်အဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ဌာနရှိဆောင်မြန်မာရဲ့စီမံကိန်းအရာရှိဦးမြတ်မင်းဦးကလည်းမျှော်လင့်ပါတယ်
ကျွန်တော်တို့ကတော့ဒီအကောင်ဘာသာရေးနေနေပေါ့နော်ဒီရေဘဝေးတခုလုံးကျင်းပါတယ်ဆိုတာလေကျွန်တော်တနင်္ဂနွေနေ့ထားနဲ့ကျင်းပါတာဆိုလို့လေကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးဒီမိုကရေစီရှောင်းလန်းနေတဲ့ကာလကလေကျွန်တော်အထင်အရှားလေးရဆိုတော့ဘာဖြစ်လို့ကျွန်တော်တို့ဒီရေဘဝဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အားနည်းချက်လေကျွန်တော်အများကြီးတွေ့ရတယ်ပေါ့နော်အားနည်းချက်အများကြီးတွေ့ရဒါပေမဲ့ကျွန်တော်တို့ကံကောင်းတာကဘာဖြစ်လို့ကျွန်တော်တို့ဒီဘဝကြီးအစင်းစင်းချောချုံမှုတွေပြီးသွားတယ်ပေါ့နော်အဲ့ဒီပြီးသွားတဲ့ပုံမှာကျွန်တော်တို့သင်ငန်းလာကျွန်တော်ယူသွားမဲ့အပိုင်းနဲ့ကျွန်တော်တို့အများကြီးရှိတယ်ပေါ့အဲ့ဒါလေဟိုကနေအောင်နှစ်ဦးတွေ့ရဆိုတော့ တော်ဒီမှာရဒီဥစ္စာကအစီအပေါ်ဆောင်ကျွန်တော်တွေ့ရလို့ထင်ပါတယ်။ဒီကနောက်လာမယ့်ရုပ်ောက်ပွဲတွေဆိုရင်ဘေးအရာတွေကိုကျွန်တော်တို့ကအချိန်ကောင်းတွေကိုဆက်တယ်ပါမယ်။ဘေးအရာဆိုကျွန်တော်တို့ပြင်းနေတယ်ဆိုတဲ့ဟာမျိုးလေးတွေသိဆုံးဆွေးနွေးတယ်ကျွန်တော်ထင်ပါတယ်ခင်ဗျ။အခုကကျွန်တော်ရုပ်ောက်ပွဲတနင်္ဂနွေနေ့အနေထားနဲ့အကြီးလုပ်ပြီးသွားတယ်ကျွန်တော်ပြီးခဲ့တဲ့ရုပ်ောက်ပွဲမှာကျွန်တော်သင်္ကန်းသားတွေအများကြီးရှိတာဆိုတော့အဲ့ဒီအမှားတွေကျွန်တော်တို့ကပြင်ဆင်ပြီးတော့လုပ်သွားမယ်ဆိုရင်ဒါဖြစ်ရုပ်ောက်ပွဲတွေလည်းတကယ်ကိုကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းမေယာလက်တင်နဲ့ပတ်သက်ပြီးအာဏာရကြန့်ခိုင်ရေးပါတီဘက်ကတိုင်ကြားမှုတွေလုပ်မယ်လို့ကန်နဦးမှပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုတွေကတော့မရှိသလောက်ဖြစ်ခဲ့ပါတယ်ရှင်
။မဆူမွန်မေမြန်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အစိုးရတစ်ကိုဦးဆောင်ဖွဲ့စည်းမဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွက်တက်မရော်နဲ့တွေ့ဆုံမှုဟာကောင်းသောတွေ့ဆုံမှုတစ်ခုအဖြစ်မြန်မာနိုင်ငံရေးကိုပုံဖော်နိုင်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့နဲ့တမရဖြစ်ဖို့ကတော့ခက်နေအောင်မယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။2015ရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဟာမနေ့ကဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့အစည်းတွေကတိကျစွာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံရေးရဲ့အဓိကအခန်းကဏ္ဍမှာပါဝင်တဲ့ကဏ္ဍနှစ်ခုဖြစ်တဲ့အစိုးရတဲ့နဲ့တက်မတော်တို့တွေ့ဆုံမှုဟာရလက်ကောင်းတွေထွက်ပေါ်လာမယ်လို့နိုင်ငံရေးလေလာတုံသက်သူတွေကမျှော်လင့်နေကြပါတယ်။မနေ့ကတွေ့ဆုံခဲ့တဲ့ဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပွဲရဲ့ထူးခြားချက်ကတော့အရင်ပထမအကြိမ်ကလို့သူတို့နှစ်ဦးတည်းမဟုတ်တော့ဘဲသူတို့ရဲ့အနီးကပ်ဆုံးအရေးပါတဲ့အခြားတာဝန်ရှိသူတွေပါပါဝင်လာတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့ခုလိုတုံသက်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းတဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဖွဲ့စည်းပုံဟာပုံပြီးတော့ပြည်ပြည်ပြင်းပြင်းအခြေခံခံဖြစ်လာတယ်လို့ခြေဘူးရတုံသက်လို့ရတယ်တနည်းအားဖြင့်ပြောရင်တော့ဒေါက်ဆန်းစုကြည်ဥဆောင်ဖွဲ့စည်းတဲ့အစိုးရအဖွဲ့ထဲမှာသမ္မတသားဝန်ကြီးတွေရောတိုင်းရင်းသားဝန်ကြီးတွေရောလက်ရှိအာနာယပါတီပြည်ခိုင်ဖြူပါတီကိုယ်စားလှယ်တွေရောတက်သည့်ပညာရှင်တွေရောအားလုံးပါဝင်တဲ့အမျိုးသားပြန်လည်တင်းမြတ်ရေးညွန်ပေါင်းအစိုးရပုံစံမျိုးကိုပို့ပြီးတော့ပြည်ပြင်းလာတယ်လို့ရည်ရွယ်သုံးသပ်လို့ရတယ
်အခုလိုဒုတိယအကြိမ်နှစ်ဖက်တွေ့ဆုံပွဲဟာအကောင်းဘက်ကဦးတည်နေတဲ့အလားအလာရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့ခက်ခဲနေအောင်မှဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒါမဲ့ငါးနှစ်တက်တန်းအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေအကျအတည်ဖြစ်ရှင်းမှုလီလန်းအချို့ပေါ်ကောင်းပေါ်လာနိုင်ပေမဲ့ဒေါ်ဆန်းစုကြည်တမရဖြစ်ဖို့လိုအပ်တဲ့ဥမ59ဆလုံးပြင်ဆင်ရေးကတော့အလားအလာနင်းနေသေးတယ်လို့ကျွန်တော်ကမြင်ပါတယ
်မနေ့ကတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေထဲမှာအစိုးရတင်တဲ့တမရကြားပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေလည်းပါဝင်တယ်လို့ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးလေလံတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံသက်ပါတယ
်တွေ့ဆုံမှုကတော့အကျိုးရှိမှာပါဘာပဲပြောပြောဟိုအရင်ဘုကဆိုရင်တွေ့ဆုံဆွေးနွေးဖို့ပါညာဆိုပြီးတော့မှဒေါက်ဆန်းစုကြည်တောင်းဆိုခဲ့တာရှိတယ်အဲ့ဒါတွေကမဖြစ်ဘူးလေအခုတော့ဒါရေကောက်ပွဲပြီးသွားတယ်ရေကောက်ပွဲရက်လက်တွေပေါ်ထွက်လာတယ်ကြာခင်မှာအတွင်ကူပြောင်းရေးအစိုးရပေါ်လာတော့မယ်အဲဒီလိုအချိန်မှာနှစ်လပိုင်းတစ်ရက်နေ့ကနေစမှာပေါ့နော်လွတ်တော်ကိုကြည့်လိုက်ရင်လည်းလွတ်တော်ထဲမှာ NLD နဲ့တက်မတော်ကအမှတ်တွေဖြစ်မယ်နိုင်ငံရေးမှာကဒီ NLD နဲ့တက်မတော်နဲ့ပဲအဓိကဦးဆောင်တဲ့နေရာမှာရောက်သွားတယ်ဆိုတော့ဒီအဖွဲ့အစည်းတစ်ခုကိုဦးဆောင်တဲ့လူတွေတွေ့ကြတယ်ဆိုတာကကောင်းတဲ့သဘောပေါ့နော်ကောင်းတဲ့အချင်းလာပေါ့
မနေ့ကနှစ်ဖက်တွေ့ဆုံမှုဟာနှစ်နာရီခန့်ကြာမြင့်ခဲ့ပါတယ်တွေ့ဆုံမှုမှာ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့အတူဗဟိုအလုံးမှုဆောင်ဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထင်ဦးဝင်းမြင့်ဦးဆောင်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်မှဒုတိယဗိုလ်ချုပ်ကြီးကျော်စွေဒုတိယဗိုလ်ချုပ်ကြီးမြာထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့လည်းတက်ရောက်ခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မှလည်းရွေးကောက်ပွဲကော်မရှင်ရုံးကိုတွားရောက်ခဲ့ပြီးကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပါသေးတယ်။ကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမှုကလုပ်ငန်းကိစ္စဆွေးနွေးတာထက်လူမှုရေးအရာတွားရောက်ခြင်းတသက်သာဖြစ်ကြောင်းဒေါ်ဆန်းစုကြည်ကရွေးကောက်ပွဲတည်ငြိမ်စွာလှုပ်ဆောင်ခဲ့တဲ့အပေါ်ကျေးဇူးတင်ရှိတယ်လို့ပြောကြားခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးက VOE ကိုပြောဆိုထားပါတယ်။လုပ်ငန်းကိစ္စတွေကိုမဆွေးနွေးခဲ့ပေမဲ့ကော်မရှင်အနေနဲ့ကတော့လှုပ်ဆောင်နေရတဲ့လုပ်ငန်းစဉ်တွေကိုအကျဉ်းချုပ်တင်ပြခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရရဲ့လက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပိတ်ဆို့ရေးယူတာတွေတဖြည်းဖြည်းလျှော့ပေးလာပြီနဲ့ပြစ်မှတ်ထားတံခတ်မှုတချို့ကျန်နေတော့မှာပဲလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လူရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပြစ်မှတ်ထားတဲ့တံခတ်မှုတွေကိုဆက်ပြီးထားတယ်မှာလားပြန်လည်တင်းမြတ်ရေးရှေ့ရှုပြီးတံခတ်တာတွေကိုဖယ်ရှားပေးတင်တယ်လားဆိုတာအခုလာမယ့်အင်္ဂါညတရားလည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က1239238999 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ည9:00တိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခရော့ဖားကန်ဒေတာဖက်ဆက်ရအောင်ပါကချင်ပြည်နယ်ဖားကန်ဒေတာကြောက်စိန်တူဖော်ရေးလုပ်ငန်းသုံးရင်ရန်နရာရေးစီရင်ကိုဝင်ရောက်စစ်ဆေးရမှာအစည်းအဝေးတထောင်ကျော်ကိုစစ်ဆေးနိုင်ခဲ့ကြောင်းမွန်ရင်ခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်တချိန်ထဲမှာတော့ရင်တိုက်မှုနဲ့မြေပြိုတာတွေကြောင့်တိုက်ဆုံတာတွေရှိနေတဲ့ဖားကန်ဒေတာကအခြေအနေကို PA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတင်ပြထားပါရရှင်
ဟုတ်ကဲ့2015ခုနှစ်ပွင့်လင်းရာသီကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေစတင်ချိန်မှာတရုတ်နိုင်ငံဘက်ကနေမြေတဲကားတွေတူဖော်ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာပြီးအလွန်ကျွံတူဖော်တာနဲ့မြေစာပုံပြိုကျတာကြောင့်လူတွေရန်နဲ့ချီတည်ဆုံခဲ့တဲ့နောက်ဖားကန်ဒေတာကိုစုံစမ်းစစ်ဆေးတာတွေစတင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးစစ်ဆေးတာကိုတော့ဇန်နဝါရီလ16ရက်နေ့ကနေ22ရက်နေ့အထိကြာမြင့်ခဲ့ပြီးရင်းအစည်းပေါင်း1000ကျော်စစ်ဆေးနိုင်ခဲ့တယ်လို့မွန်ရင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်။
စစ်ဆေးတဲ့အရေးအတွက်ပဲကျွန်တော်တို့ကြည့်တာပေါ့ငါးဝန်းနဲ့ဆက်တာပေါ့နော်တပေါင်းနဲ့နေတာပေါ့နော်စစ်တဲ့ရေးအရေးအတွက်ပဲကျွန်တော်ကြည့်တာပေါ့နော်တရားဝင်လာဝင်လာကျွန်တော်မပြောနိုင်ဘူးကျွန်တော
်ဒီလိုစစ်ဆေးတာကိုပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကဦးဆောင်ပြီးကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနအကောက်ခွန်တက်ထူရင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ပြည်တော်စုအဆင့်အရာရှိအယောက်20ကျော်လိုက်ပါစစ်ဆေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ရဲဝင်းကကံပိုက်တီးနယ်စပ်ကရင်ရန်နရာအစီ880တင်သွင်းခွင့်ပြုခဲ့ကြောင်းနဲ့တထုရွင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းထွန်းအောင်က2015နိုဝင်ဘာလအကုန်အထိဖာကန်ဒေတာမှာအသုံးပြုနေတဲ့စစ်ရန်တရားအရေးအတွက်ဟာဗဟိုးရင်1882စီမြေတဲရင်3329စီရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဖာကန်ဒေတာကကြောက်စင်းတူဖို့တဲ့အခြေအနေကိုလေ့လာစောင့်ကြည့်နေတဲ့အလွတ်သတင်းတော့ကိုဇော်မိုးထက်ကတော့စစ်ဆေးခဲ့တဲ့ရင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းထုတ်ပြန်ဖို့နဲ့တူဖို့ရေးရင်ရန်နေရာကြီးတက်တက်တင်ဖာကန်ဒေတာမှာ1000ခွက်လောက်ရှိနိုင်ကြောင်းထောက်ပြပါတယ
်ဘလို့ရင်မျိုးစားတွေလေပေါ့ဗျာဟလာဟိုဘယ်ဟိုအစီအရေးဘလောက်တွေ့တယ်အဲ့ဒါမိသားတဲကအစီအစဉ်ဘယ်လောက်တွေ့တယ်ပေါ့နော်လိုင်စင်မရှိသေးတဲ့ယင်ကိုစစ်တာလားပုံမှန်ဒီမှာသတ်မှတ်ရန်တရားထဲပို့ပြီးတော့တူးတဲ့ယင်တွေကိုစစ်တာလားပေါ့နော်ဒီဗာမျိုးတွေကျွန်တော်တို့သိွက်မရှိဘူးဗျာကျွန်တော်တို့လေ့လာထားတဲ့စီးရင်နေနဲ့ဆိုလို့ရှိရင်ဖားကန်ဧရိယာတစ်ခုလုံးမှာရှိတဲ့ရန်တရားအားလုံးပေါ့နော်1000မရှိရင်တော့မှ1000ခွဲတော်မအောင်ဘူးဗျာ
ဖားကန်ဒေတာမှာစစ်ရန်များကြီးတွေအသုံးပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖို့လာတဲ့နောက်မြေတဲ့ရင်တွေနဲ့မတော်တဆတိုက်မိလို့လူသေးတာတွေနဲ့မြေစာပုံပြိုကျတာတွေဟာမကြာခဏဖြစ်ပျက်ခဲ့ပါတယ်ဒီလ25ရက်နေ့မှာရင်တိုက်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့မြေစာပုံပြိုကျတာကြောင့်လူ10ခန်းလောက်ပျောက်ဆုံးနေတယ်လို့ကိုဇော်မိုးထက်ကပြောပါတယ
်မနေ့ကဖက်ကမှဖြစ်စဉ်တစ်ခုဖြစ်ပါတယ်ဝေခါမာကကြတော့အဲ့မြန်မာတကောင်ကုမ္ပဏီကမြေစာတေသားကဒီမစီလာချတဲ့ကောင်လေးနှစ်ယောက်ရှိတဲ့ဆိုင်ကိုတိုက်ပြီးတော့နှစ်ယောက်လုံးပုတ်ပြစ်ပြီးတည်သွားတယ်အဲ့ဒါက2နာရီခွဲလောက်ကဖြစ်တာပေါ့နော်မနေ့ကပဲ3နာရီခွဲပတ်ဝန်းကျင်လောက်ကမြေစာပုံတစ်ခုပြိုတယ်ပြူတဲ့ခါမှာဘာမှကယ်ဆယ်ရေးလုပ်ငန်းတွေလာလောက်တာမရှိဘူးကျွန်တော်တို့ဒီကလူတွေကဘာလုပ်လဲဆိုတော့ဘသူရပဲနှစ်ယောက်ပါသွားတယ်လို့ဆိုတော့ကျွန်တော်တို့ရင်မစည်းရှာဖွေတဲ့တောက်တဲ့လူစင်းပြုစုထားတော့90ပတ်ဝန်းကျင်ရှိသွားပြီပဲ
ဖားကန်မြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့မြေစာပုံပြိုကျရမှာတူဖို့ရှင်းလင်းနေကြောင်းနဲ့အသေးအပြောက်စီးရင်မရရှိသေးကြောင်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမြေစာပုံပြိုကျတာကြောင့်လူ150ကျော်လောက်ပျောက်ဆုံးခဲ့ကြောင်းဒေသခံတွေကပြောဆိုပြီးတူဖို့ရှင်းလင်းရမှာတည်ဆုံးသူရုပ်အလောင်း114လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်
။ကိုမိုးစောပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မ
မြန်မာနိုင်ငံအနှံ့အပြားမှာအချိန်ခါမဟုတ်ပဲမိုးရွာသွန်းမှုတွေနောက်နေ့လောက်ထိရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်ဒီလိုမိုးရွာသွန်းမှုတွေနဲ့လေပြင်းတိုက်ခတ်မှုတွေကြောင့်ကန်ယိုရာနဲ့ပင်လယ်ပြင်ထွက်ကြမဲ့ရေလုတ်သားတွေအတွက်သတိပေးချက်လည်းထုတ်ပြန်ထားပါရယ်အပြည့်စုံကိုတော့မတ်သိငီလင်းကပြောပြထားပါရယ်ရှင
်ဟုတ်ကဲ့ပါဇန်နဝါရီလ24ရက်နေ့ညနေပိုင်းလောက်ကစပြီးမြန်မာတနိုင်ငံလုံးအနှံ့အချိန်အခါမဟုတ်ရွာသွန်းခဲ့တဲ့မိုးဟာနောက်ထပ်နှစ်ရက်လောက်ထိရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်
။နှစ်ရက်လောက်ထိဒီဘူတိုင်းဒေသကြီးရေရန်ကုန်တိုင်းဒေသကြီးဒီအာရီတိုင်းခရီးပင်မိုးအဲ့ဒီဒေသတွေမှာကျွန်တော်နေရာစစ်စစ်နဲ့ကျွန်တော်နေပြီးတော့တင်းနာရီရှမ်းပြည်နယ်တွေမှာတော့နေရာကြီးကြီးဘူရနိုင်ပြီးဘူရနိုင်နဲ့အနေထားလေးရှိရတယ်။ကြာပြီးတဲ့တိုင်းနေမှာတော့ဟိုပါပေါ့နေရာကွက်ကြားနဲ့ဘူအလင်းကြီးပေါ့လေ
။တရုတ်နိုင်ငံဘက်မှာရှိနေတဲ့အားကောက်တဲ့လေဖိအားကြီးရဝန်းကအရှိမြောက်မုတ်တုံတွေကိုအားပေးပြီးတော့အရှိဘက်ကလာတဲ့လေပွေလိုင်းတွေကမြန်မာနိုင်ငံဘက်ကိုရေရှားလာပါတယ်။အဲ့ဒီလေပွေလိုင်းနဲ့ဘင်္ဂလားပင်လယ်အော်ဘက်ကတိုက်ခတ်လာတဲ့လေနွေးတို့တွေ့ဆုံတာကြောင့်အချိန်အခါမဟုတ်မိုးရွာသွန်းရတာဖြစ်တယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်
။ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကျွန်တော်တို့ကပ်ပြီးပင်လယ်ပြင်ကနေပြီးတော့တက်လာတဲ့ဒိန်တိုက်တွေရဲ့အခြေဘက်ကလာတဲ့လေပြင်းနေတဲ့သူပါလာတဲ့ဒိန်တိုက်တွေကကျွန်တော်တို့မြန်မာနိုင်ငံမှာပြီးတော့စုစုံနေတဲ့အတွက်ကြောင့်လို့ဒီမိုးရွာတာပေါ့လေအဓိကတော့မင်္ဂလာပင်လယ်ကနေပြီးတော့မြင့်တက်လာတဲ့ဒိန်တိုက်တွေကလေနွေးတွေဖြစ်ပါတယ်ဣစာနီဝေးနဲ့ပေါ့ဒီရှိနေဝေးလိုင်းနဲ့သူပါလာတဲ့ဒိန်တိုက်တွေကတော့လေကြီးတွေဖြစ်တဲ့အတွက်ကြောင့်လို့လေသူဒီနွေးနဲ့လေကြီးစုစုံပြီးတော့မှမြန်မာနိုင်ငံမှာဟိုအနှံ့ပြားတော့မိုးရွာနေတဲ့အနေအထားလေးဖြစ်တော့
တနင်္သာရီတိုင်းအေယာဝတီတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တွေမှာမိုးတက်လေပြင်းတွေလည်းကြာခဲ့ပြီးလေပြင်းတိုက်ခတ်မှုတွေကြောင့်ရန်ကုန်တောင်ငူနဲ့ရေးမြို့တွေမှာကြော်ညာဆိုင်ပုတ်တွေလဲပြိုခဲ့တာလည်းဖြစ်ပွားခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်ကမြို့နယ်အချို့မှာစီးနှင်းမိုးနဲ့မိုးသီးတွေလည်းကြာဆင်းခဲ့ပါတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ကံယိုရန်နဲ့ပင်လယ်ပြင်ကငါးဖန်းရေလုံသားတွေနဲ့ပင်လယ်ပြင်ခရီးသွားဆက်လေတွေအတွက်သတိပေးထုတ်ပြန်ချက်ထုတ်ပြန်ထားပြီးစဘာနဲ့စောင်းတီးနံစိုက်ပျိုးသူတွေအနေနဲ့လည်းတီးနံတွေကိုတေချာထိမ့်သိမ်းနာဖို့လိုအပ်တယ်လို့ဦးကျော်မိုးကတတိပေးပြောဆိုထားပါတယ်ရှင်
။မသိငီလင်းတင်ပြသွားတော့ပါရှင်။အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်းတတိအချင်းချုပ်ကိုမသိငီထိုက်ကပြောပြပေးပါအောင်ရှင်။ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကကမ္ဘောဒီးယားဆိုရတာဝန်ရှိသူတွေနဲ့ဒီကနေ့အင်္ဂါနေ့ဆွေးနွေးပွဲတွေအတင်းမှာတော့လူ့ခွင့်ရေးဆိုင်ရာဆိုရင်ချက်တွေနဲ့နိုင်ငံအကျိုးအထူးကုံသွယ်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်တော်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ရေးအတွက်ကမ္ဘောဒီးယားနိုင်ငံတွင်လူ့ခွင့်ရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်ဖို့အရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာသူ့ရဲ့အာရှခီးစစ်ဆုံးသက်ဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနဲ့ဆန်ရအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးချမယ်လို့လည်းခန့်မှန်းရပါတယ်။အရွယ်မရောက်သေးသူကလေးငယ်တွေကိုတီးတန့်တိုက်ပိတ်အပြစ်ဒဏ်ပေးတဲ့အပေါ်တားမြစ်ခြင်းနဲ့အရွယ်ရောက်သူတွေအပေါ်တိုက်ပိတ်အပြစ်ဒဏ်ပေးမှုကိုလည်းကန့်သတ်သွားဖို့ဆရာဒီပါဝင်တဲ့အချင်းထောင်စနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုလိုက်ပါတယ်။အချင်းထောင်အမေရိကန်ပြည်ထောင်စုအတွင်းတီးခြားတိုက်ပိတ်ခံထားရသူအကျဉ်းသားတသိန်းလောက်ရှိတယ်လို့သမ္မတအိုဘားမားကတနင်္လာနေ့ထုတ် Washington Post သတင်းစာကအတွေ့အမြင်ဆောင်ပါတစ်ပုဒ်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဖြစ်ဝင်ရောက်ရှင်းပြိုင်လိုချတဲ့ Democratic Party ကနေပြီးတော့သမ္မတလောင်းအဖြစ်ရှင်းပြိုင်မှုစူးစမ်းနေကြတဲ့ကိုယ်စားလှယ်သုံးတို့ဟာသူတို့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးမှုကိုတနင်္လာနေ့တုန်းက Iowa ပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်ရှင်။ တရင်ချင်းချုပ်ကမတင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 555နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါတော်တရှင်များနေ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောက်ပ
This program has come to you from the Voice of America, Washington.